သူတို့နိုင်ငံနဲ့တွင်းလာကြတဲ့အမေရိကန်ထုတ်ကုန်တွေပေါ်တန်းပြန့်ခွင့်ချမယ်လို့ကနေဒါ၊မက္ကဆီကိုနဲ့တရုတ်တို့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။အမေရိကန်ရဲ့အကြီးမားဆုံးကုန်သွယ်ဘက်မက္ကဆီကိုနဲ့ကနေဒါတို့ကို25ရာခိုင်နှုန်းအင်္ဂါနေ့မှာချလိုက်ပြီးတရုတ်ထုတ်ကုန်တွေပေါ်ဆရာခိုင်နှုန်းအခွန်ကနေ20ရာခိုင်နှုန်းအထိထပ်တိုးလိုက်ပါတယ်။အမေရိကန်စတော့ခ်ဈေးကွက်ရဲ့အဓိကညွန်ကိတ်သုံးခုလုံးဟာတနင်္လာနေ့ကထရန့်ကြီးညာလိုက်ပြီးတဲ့နောက်အင်္ဂါနေ့မနက်မှာတော့အဖွဲ့မှာ2ရာခိုင်နှုန်းကျသွားခဲ့ပါတယ်။ဒီသုံးနိုင်ငံကတစ်သွင်းကုန်တွေဈေးတက်လာနိုင်တာကြောင့်အမေရိကန်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေယာယီနာနိုင်တယ်လို့တော့အမေရိကန်သမ္မတထရမ့်ကပြောပါတယ်။ရင်းချင်မကုမ္ပဏီတွေအမေရိကန်ကိုရွှေ့လာခဲ့ရင်အခွင့်ရှိတော့မှာမဟုတ်ပါဘူးလို့ Truth Social တူဘူးစာမျက်နှာမှာထရမ့်ကရေးပါတယ်။ထရမ့်ကလူတော်ပါဒါပေမဲ့အခွင့်တိုးတာကတော့မိုက်မဲတာပါပဲလို့ကနေဒါဝန်ကြီးချုပ် Trudeau ကဆိုပါတယ်။အခွင့်တိုးတာကြောင့်အလုံးကိုကောင်းမှုနဲ့ကုံသွယ်မှုဆက်ဆံရေးကိုပြတ်တော့စေနိုင်မယ်လို့လည်း Trudeau ကပြောပါတယ်။ကနေဒါကတံပြန်ခွန်တိုးမယ်ဆိုရင်အဲ့ဒီတိုးတဲ့အတိုင်းကနေဒါပစ္စည်းတွေပေါ်အမေရိကန်ကထပ်တိုးမယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်